Welcome to the Voice of America in Burmese.
Mingla mane khima shin. Washington myo do VOA American tan ga ni 2016 khu ni February la 13 ye snin ni nenet khin season rwe go myama sano chain mane 6 nai ga ni 9 nai thi line to meter 24 32 ne 40 ro ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္ဒချမ်းပါဆီးရီးယားနိုင်ငံမှာပြစ်ခတ်ရဆဲရတပတ်အတွင်းလုံနိုင်အောင်ဖိအားပေးဖို့သဘောတူညီချက်အပေါ်အကဲဆတ်မှုတွေပေါ်ပေါက်လာပါတယ်ပုံရံအမင်းကြီးဖရန်စစ်ဟာရုရှားက Orthodox Christian ဂိုင်းကြီးကနေနှစ်ပေါင်း1000အတွင်းမှာပထမဦးဆုံးအကြိမ်တွေ့ဆုံခဲ့ကြပါတယ်ဒီအကြောင်းတွေအပါအဝင်နိုင်ငံတကာအရေးတွေကိုမှတ်ခွာညွှန်းတဲ့အတူပြပြသွားပါမယ်ရှင
်ကောင်းပါပြီမနေ့နိုင်ဒီကနေ့ဟာမြန်မာနိုင်ငံရဲ့ကလေးများနေ့အဖြစ်သတ်မှတ်ထားတဲ့ဘုဂျောင်ဆန်းရဲ့မွေးနေ့အခါသမယဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုတွေကြောင့်ကုလသမဂ္ဂရဲ့စောင့်ကြည့်ကံနိုင်ငံတွေရဲ့စီးရင်ထဲမှာပါဝင်နေဆဲဖြစ်ကြောင်းမနေ့ကကုလသမဂ္ဂရဲ့အကြေညာချက်မှာဖော်ပြထားပါတယ
်။ဒါပေမဲ့တချို့သောအခွေတွေကတော့အခုမှပုံပြီးတော့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်မလို့အသက်မကြည့်သေးတဲ့သူတွေကိုစစ်မှုထမ်းတဲ့အရာပေါ့
။ဒါကတော့လူခွေရေးဆောင်ရွက်နေသူတဦး VOA ကိုပြောသွားတာပါ။သတင်းစီစဉ်အပြည့်မှာအပြည့်အစုံကိုတင်ဆက်ပေးမှာပါရှင်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံမှာကျူးကျော်နေထိုင်သူတွေရဲ့အရေးဟာ NLD အစိုးရတဲ့အတွက်စိန်ခေါ်မှုပြဿနာဖြစ်လာနိုင်တဲ့အကြောင်းနဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအတွက်ဗီဇာအလုပ်လုပ်ဗီဇာတက်တန်းတိုးနိုင်တဲ့အလားအလာစတဲ့သတင်းလွှာတွေကိုတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နနာချက်နဲ့မက်ခွာညူတို့ကပြောပြပါအောင်ရှင
်။ဆီးရီးယားနိုင်ငံမှာပြစ်ခတ်ရဆဲရေးတပတ်အတွင်းလုံနိုင်အောင်ဖိအားပေးဖို့သဘောတူညီချက်တရက်ကိုကမ္ဘာခေါင်းဆောင်တွေကြေညာလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲဒီသဘောတူညီချက်ပေါ်စိန်ခေါ်အကဲဆတ်မှုတွေလည်းပေါ်ပေါက်လာပါတယ်။ဆီးရီးယားသမ္မတဘရှာအယ်အာဆက်ကအစိုးရတက်တွေအနေနဲ့တနိုင်ငံလုံးကိုပြန်လည်သိမ်းပိုက်နိုင်ဖို့စီစဉ်နေတဲ့အကြောင်းတောက်ကြနေကဖော်ပြလိုက်တဲ့ AFP သတင်းဌာနရဲ့မေးမြန်းခန်းတွင်ပြောကြားချက်ကြောင့်9နှစ်နီးပါးကြာပဋိပက္ခတွေအဆုံးသတ်နိုင်ရေးသက်ဆိုင်သူတွေရဲ့ကတိပြုပြောဆိုချက်တွေပေါ်တန်တရားတွေထွက်ပေါ်လာပါတယ်။နယ်မြေတွေအလုံးကိုပြန်လည်သိမ်းယူနိုင်ဖို့အချိန်အကြာကြီးယူရလိမ့်မယ်လို့လည်းဆီးရီးယားသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအားပေးပေမဲ့စစ်စစ်ညှိနှိုင်းမှုတွေကြောင့်မို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုရပ်ထားရမယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးလို့လည်းပြောဆိုသွားခဲ့ပါတယ်။အကဲခတ်တွေကတော့ကြာတာပရင်းနေ့ကရရှိခဲ့တဲ့သဘောတူညီချက်အရသမရအာဆက်ရဲ့တပ်ဖွဲ့တွေအနေနဲ့ရုရှားရဲ့အကူအညီနဲ့အတိုက်ခံသဘုံတွေရဲ့နယ်မြေတွေကိုဆက်လက်တိုက်ခိုက်ခွင့်ရနေမှာဖြစ်တာကြောင့်သဘောတူညီချက်မှာအားနည်းချက်တွေရှိနေတယ်လို့ထောက်ပြကြပါတယ်။သဘောတူညီချက်မှာတော့ IS စစ်သွေးကြွတွေနဲ့ El Nusra တပ်ဦးအဖွဲ့အပါအဝင်အကြမ်းဖက်သမားတွေကိုအစိုးရတပ်တွေကတိုက်ခိုက်မှုတွေရပ်ဆိုင်းထားဖို့အချက်ကိုထည့်သွင်းထားတာမျိုးလည်းမရှိပါဘူး။
ပေါ်ဟမ်မနီဖရန်စစ်နဲ့ရုရှားအော်တိုဒေါက်စ်သာသနာပိုင်တို့နှစ်ဦးတမိုင်းဝင်တွေ့ဆုံခဲ့ကြပြီးတဲ့နောက်ဘာသာရေးညီညွတ်မှုဆိုင်ရာပူးရဲကြေညာစာတမ်းတစ်ခုကိုတောက်ကြနေမှာလက်မှတ်ရေးထိုးခဲ့ပါတယ်။ခရီးယန်သာသနာမှာအနောက်တိုင်းနဲ့အရှေ့တိုင်းဂိုင်းတစ်ခုကြားနှစ်ပေါင်း1000ကျော်ကွဲပြဲနေမှုကိုပြန်လည်သိမြတ်ရေးအားထုတ်မှုတရအနေနဲ့ပေါ်ဟမ်မနီဖရန်စစ်နဲ့ရုရှားအော်တိုဒေါက်စ်ခရီးယန်ဂိုင်းချုပ်အကြီးအကဲတို့ဟာပထမဦးဆုံးချိန်ဖြစ်တောက်ကြနေကတွေ့ဆုံခဲ့တာပါ။ရိုမန်ကက်သလစ်ဂိုင်းအကြီးအကဲပေါ်ဟမ်မနီဖရန်စစ်နဲ့အော်တိုဒေါက်စ်သာသနာပိုင်တို့နှစ်ဦးဟာကျူဘာနိုင်ငံဟာဘာနာမြို့တော်ဂျိုစီမာတီနိုင်ငံတကာလေဆိပ်မှာပြန်လည်ဖက်ရန်နှမ်းရှုပ်ပြီးတော့နှစ်နာရီတွေ့ဆုံဆွေးနွေးမှုကိုစတင်ခဲ့ကြပါတယ်။ Orthodox အကြီးအကဲဟာကျူဘာနိုင်ငံကိုအလဲပတ်ရောက်နေခဲ့ပြီးပုံဟန်မင်းကြီးကလည်းမက္ကဆီကိုနိုင်ငံကိုအသွာကျူဘာနိုင်ငံမှာခရီးတစ်ထောက်ရပ်နာတာဖြစ်တယ်လို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးရဲ့တွေ့ဆုံမှုကိုပို့ကိုရေးစကားစမြည်ပြောဆိုခြင်းလို့ဖော်ပြထားပြီးပူးတွဲကြေညာချက်တရက်ကိုလက်မှတ်ရေးထိုးထားလိုက်တာပါ။ဒီကြေညာချက်ဟာအီရတ်နဲ့ဆီးရီးယားနိုင်ငံတို့မှာခရီးယန်ဘာသာဝင်တွေကြုံတွေ့နေရတဲ့ဒုက္ခတွေ IS စစ်သွေးကြွတွေရဲ့မောင်းထုတ်တပ်ဖြတ်မှုကိုခံနေရတဲ့ခံရတဲ့ဒုက္ခတွေနဲ့ပတ်သက်လိမ့်မယ်လို့ AP သတင်းဌာနကဖော်ပြပါရယ်ခရီးယန်ဂိုင်းနှဂိုင်းတို့ဟာခရစ်နှစ်1054မှာမဟာဂိုင်းကွဲမှုကြီးလို့ခေါ်တဲ့ဘာသာရေးသဘောတရားယဟန်မင်းကြီးရဲ့ဩဇာအာဏာစတဲ့ကိစ္စတွေပေါ်သဘောကွဲလဲပြီးတော့ဂိုင်းကွဲသွားခဲ့တာပါ
ဆေးကာလနောက်ပိုင်းဥရောပမှာကြီးမားဆုံးစစ်အင်အားတည်ဆောက်ဖို့အစီအစဉ်တွေကိုအမေရိကန်နဲ့အနောက်အုပ်စုစစ်မဟာမိတ်နိုင်ငံတွေကကျင်းညာခဲ့ပြီးတဲ့နောက်လုံခြုံရေးညီလာခံကျင်းပနေတဲ့ဂျာမနီနိုင်ငံမြူနစ်မြို့မှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့နဲ့မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့နေတိုအကြီးအကဲဂျင်းစတော်ဘန်ဘတ်တို့တောက်ကြနေကတည်တံ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုအတွင်းရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့က ရုရှားနိုင်ငံရဲ့နယ်စပ်တွေမှာအနောက်စီးရဲမဟာမိတ်နိုင်ငံရဲ့စစ်ရင်အားတိုးချဲ့မဲ့အစီအစဉ်တွေပေါ်ဆိုရင်တဲ့အကြောင်းပြောဆိုခဲ့တယ်လို့ရုရှားဒုနိုင်ငံခြားရေးဝန်ကြီး LSC Mashkov ရဲ့အတည်ပြုပြောဆိုချက်ကိုရုရှားနိုင်ငံပိုင်း TASS သတင်းဌာနကကိုးကားဖော်ပြခဲ့တာပါ။တောက်ကြနေအစောပိုင်းကရုရှားနိုင်ငံခြားရေးဝန်ကြီး Lavrov နဲ့ NATO အဖွဲ့အကြီးကစတော်တန်ဘတ်တို့နှစ်ဦးရုရှား NATO ကောင်စီစည်းဝေးတစ်ခုကိုကျင်းပဖို့ဆွေးနွေးခဲ့ကြပြီးမဲ့ဆွေးနွေးမဲ့အကြောင်းအရာတွေကိုညှိနှိုင်းဖို့လိုအပ်နေသေးတာကိုလက်ခံသဘောတူခဲ့တဲ့အကြောင်းဒုနိုင်ငံခြားရေးဝန်ကြီး Mashkov ရဲ့ပြောဆိုချက်ကိုလည်းရုရှားသတင်းဌာနကကိုးကားပြီးဖော်ပြခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့မကြသေးခင်ကနျူကလ িয়ার နဲ့တာဝေးပစ်ဒုံးလက်နဲ့စမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့လာမယ့်သတင်းပတ်အတွင်းမှာတာဝေးပစ်ဒုံးကြီးကာကွယ်ရေးစနစ်တွေတိုးမြင့်ပြီးတက်ဖြန့်ချထားရေးအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆွေးနွေးဖို့ရှိကြောင်းတောင်ကိုရီးယားကာကွယ်ရေးဌာနအရာရှိတဦးကအတည်ပြုပါတယ်။တောင်ကိုရီးယားနိုင်ငံမှာ Third လို့ခေါ်တဲ့ဝေဟင်မြင့်ကာကွယ်ရေးဒုံးကြီးစနစ်ကိုမြန်နိုင်သမျှအမြန်ဆုံးတက်ဖြန့်ချထားဖို့အကြောင်းဆွေးနွေးကြမှာဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းကအမေရိကန်နဲ့တောင်ကိုရီးယားတို့တရားဝင်ကြေညာချက်မှာဖော်ပြခဲ့တာပါ။ဒါပြင်မြောက်ကိုရီးယားဘက်ကနျူကလ িয়ার တွေဒုံးကြီးတွေစမ်းသပ်မှုတိုးတိုးလာနေတဲ့အတွက်တောင်ကိုရီးယားနိုင်ငံကိုကာကွယ်ရေးတက်တက်သာရည်ရွယ်ပြီး Third စနစ်နဲ့တက်ဖြန့်ချထားမှာဖြစ်ပြီးတော့ဒေတာတွေတခြားတိုင်းပြည်တွေကိုပြစ်မှတ်ထားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်ဘက်ကတော့ဒီဆွေးနွေးပွဲပေါ်မှာမှတ်ချက်တစုံတရာပေးပြောကြတာမျိုးမရှိသေးပါဘူးရှင
်။ UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1590ကနေထုံလွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်မာလီနိုင်ငံမှာရှိတဲ့ကုလသမဂ္ဂအခြေစိုက်စခန်းတစ်ခုကိုအစ္စလာမစ်စစ်သွေးကြွတွေအဖြစ်တန်တရာရှိသူတွေရဲ့တောက်ကြနေကတိုက်ခိုက်မှုအတွင်းငိမ့်ချန်ရေးတပ်ဖွဲ့ဝင်9ဦးတေဆုံးသွားတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။နောက်ထပ်လူပေါင်း30လောက်လက်ဒဏ်ရာတွေရရှိခဲ့တဲ့ခီရဲမြို့မြောက်ပိုင်းမှာမနေ့အစောပိုင်းကဖြစ်ခဲ့တဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကရှုံချခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်တော့မာလီအစိုးရပေါ်ကုလသမဂ္ဂကထောက်ခံမှုပေးနေတာဒါမှမဟုတ်တိုင်းပြည်မှာငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ကြိုးပမ်းချက်တွေကိုအားနည်းသွားစေမှာတော့မဟုတ်ဘူးလို့လည်းမစ္စတာဘန်ကီမွန်းကကြေညာချက်မှာပြောဆိုခဲ့ပါတယ်။တောက်ကြနေမနေ့9နာရီလောက်မှာစစ်သွေးကြွတွေကခီရဲမြို့မှာရှိတဲ့ကုလသမဂ္ဂအခြေစိုက်စခန်းကိုရော့ကက်ဒုံးကျည်တွေကားဗုံးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။တည်ဆောက်သွားတဲ့စစ်သားတွေကအနည်းဆုံး3ဦးကတော့ဂီနီနိုင်ငံကဖြစ်ကြပါတယ်။
လန်စာစီတင်ပို့သူတွေကထုတ်လုပ်မှုရွက်ချရေးအတွက်သဘောတူညီခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်လန်စာစီနဲ့စတော့ရှယ်ယာဈေးတွေတောက်ကြနေမှာမြင့်တက်လာခဲ့ပါတယ်ဒီသတင်းပတ်အစောပိုင်းမှာလွန်ခဲ့တဲ့12နှစ်ကာလအတွင်းအနှိမ်ဆုံးဈေးနှုန်းအထိကျဆင်းခဲ့ပြီးတဲ့နောက်ကမ္ဘာရင်နံဈေးကွက်မှာရင်နံစိမ့်ဈေးနှုန်း10ရာခိုင်နှုန်းအထက်မြင့်တက်ခဲ့တာပါတောက်ကြနေတော့က brand ရင်နံစိမ့်တစ်စီကို American $32 အထိမြင့်တက်ခဲ့ပါတယ်။ဒါဟာမကြသေးခင်ကဒစီကိုဒေါ်လာ30အောက်ဖြစ်ခဲ့ရာကနေပြီးတော့မြင့်တက်သွားတာဖြစ်ပါတယ်။လောင်စာစီဈေးတွေကျဆင်းရတဲ့အကြောင်းရင်းတွေကတော့ရောင်းအားကဝယ်အားထက်ပိုများခဲ့တာ။အမေရိကန်ရေနံထုတ်တဲ့ကုမ္ပဏီတွေကထုတ်လုပ်မှုကိုမြင့်တင်ခဲ့တာနဲ့တစ်ချိန်တည်းမှာပဲရေနံဈေးတွေကျနေတဲ့ကြားကဆော်ဒီအာရေဗျားနဲ့တခြားရေနံအဓိကတင်ပို့တဲ့နိုင်ငံတွေကလည်းရေနံကိုတိုးပြီးတော့ထုတ်လုပ်လာကြလို့လည်းဖြစ်ပါတယ်။ဒါတွေမှာစီးပွားရေးကျဆင်းခဲ့တဲ့အတွက်လောင်စာစီအယောင်မလိုက်တော့တာနဲ့အရင်တုန်းကလောင်စာဈေးနှုန်းမြင့်တက်မှုကြောင့်စွန့်အင်ခြေတားရေးအစီအစဉ်တွေကိုတွတ်တက်အောင်ကြံဆောင်ခဲ့ကြတာတွေကြောင့်လည်းရေနံစီလောင်စာစီကျဆင်းခဲ့ရတာပါရှင်
။အမေရိကန်သမ္မတလောင်းဖြစ်ရွေးချယ်ရမှာရေးပါပြီးတော့အကျိတ်နဲ့ရှင်ပြိုင်နေကြရတဲ့ပါတီရင်း primary ပနားမရွေးကောက်ပွဲတွေသတင်းနှစ်ပတ်ထဲရောက်လာတဲ့အချိန်မှာပဲသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့ပြိုင်ဆိုင်နေကြတဲ့ကိုယ်စားလှယ်တွေဟာလူနည်းစုအေဝန်ဂေလိခရစ်စတန်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ကြိုးစားနေကြပါတယ်။Republican Party ကိုယ်စားလှယ်တွေကတော့တောက်ကြနေမှာပဲ။တောင်ကယ်ရိုလိုင်းနားပြည်နယ် Greenville မြို့က Bob Jones တက္ကသိုလ်နီနော့ဖလေဘွဲတစ်ခုကိုတက်ရောက်ခဲ့ကြပါတယ်။ Republican Party တွင် Primary ပနာမရွေးကောက်ပွဲတွေကို February လ20ရက်နေ့မှာကျင်းပပြီးတော့နောက်တစ်ပတ်အကြာမှာ Democratic Party ကမဲပေးကြမယ်။တောင်ကယ်ရိုလိုင်းနားပြည်နယ်မှာတော့ Evangelical Christian ဘာသာဝင်တွေရဲ့မဲတွေကအရေးကြီးပါတယ်။ Catholic Christian Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush ကတော့သူရဲ့ဘာသာရေးယုံကြည်မှုဟာသူ့အတွက်ရှေ့ဆောင်လမ်းညွန်တစ်ခုဖြစ်ပြီးသူတာဝန်ထမ်းဆောင်တဲ့အခါဆုံးဖြတ်ချက်တွေအပေါ်မှာလည်းဩဇာတက်ရမှုရှိမှာဖြစ်တဲ့အကြောင်းနှီးနှောဖလဲပွဲမှာပြောဆိုခဲ့ပါတယ်။အများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာကိုယ်ယုံကြည်မှုတွေကိုချုပ်တီးထားလိမ့်မယ်လို့သူ့အနေနဲ့မထင်ကြောင်းလဲပြောဆိုသွားခဲ့ပါတယ်။
လူတွေဟာအသက်ကြီးလာရင်ကျန်းမာရေးလေ့ကျင့်ခန်းတွေလုပ်မယ်အစားဆိုဖာပေါ်မှာပဲထိုင်ပြီးတော့ရုံမြင့်တန်ကြားကြည့်နေကြမယ်ဆိုရင်အုံနောက်တွေဟာကြုံဝင်သိငယ်သွားနိုင်တယ်လို့လေ့လာမှုအသစ်တွေရမှာတွေ့ရပါတယ်။ကျန်းမာရေးသိမ့်မကောင်းတဲ့လူကြီးပိုင်းတွေဟာနှစ်ပေါင်း20ကြာတဲ့အခါမှာအုံနောက်ကြုံလာတာကို Boston စစ်တပ်ကသူတေသီတွေကတွေ့ခဲ့ရတဲ့အကြောင်းအုံနောက်နဲ့အာယုံကျော်ဆိုင်ရာဂျာနယ်တစ်စာမှာဖော်ပြလိုက်တာပါ။နှလုံးအဆုတ်နဲ့သွေးဆိုင်ရာလေ့လာနေတဲ့နိုင်ငံလုံးဆိုင်ရာစီမံချက်တရက်ကိုသူတေသနာပြုနေတဲ့ Birmingham နှလုံးလေ့လာရေးအဖွဲ့FHS ကလူပေါင်း1500ကျော်ကိုသုတေသနပြုခဲ့တာကနေအခုလိုတွေ့ရှိခဲ့တာဖြစ်ပါတယ်သုတေသနပြုတာကိုခံယူနေသူတွေဟာပြင်းပြအသက်40တန်းဖြစ်ကြပြီးသူတို့ဟာအုံနောက်နဲ့အာယုံကျော်ဆိုင်ရာပျက်စီးချွတ်ယွတ်မှုနဲ့နှလုံးရောဂါမရှိသူတွေပါသူတို့ကိုလမ်းလျှောက်ဆက်တွေနဲ့လေ့ကျင့်ခန်းပေးထားပါတယ်အနှစ်20ကြာပြီးတဲ့နောက်ဒီဟုတ်စုကိုလေ့လာကြည့်တဲ့အခါမှာနှလုံးသွေးရောဂါရှိသူတွေကိုဖယ်လိုက်တဲ့အခါမှာစံသက်ခန်းသူ1000ကျော်ကျန်တယ်လို့ဆိုပါတယ်ရှင်
The Voice of America, VOA. မနက်နာချန်နဲ့မခွာညူတို့ကနိုင်ငံတကာသတင်းတွေကိုပြပြသွားတာပါရှင်။ဒီကနေ့ဟာ February 23ရက်နေ့မြန်မာနိုင်ငံရဲ့ကလေးများနေ့အဖြစ်သတ်မှတ်ထားတဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အခါသမယဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကိုယ်တိုင်စောင့်ကြည့်ဖော်ပြထားတဲ့ကလေးစစ်သားရှိနေစဉ်နိုင်ငံ၈နိုင်ငံစီးရင်ထဲမှာဆက်လက်ပါဝင်နေစေဖြစ်တယ်လို့မနေ့ကကြာရောက်တဲ့ကလေးစစ်သားအသုံးပြုမှုစန့်ကျင်တဲ့နိုင်ငံတကာနေ့အတွက်ထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဒီကလေးစစ်သားတွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်လည်းမြန်မာအစိုးရဘက်ကဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိနေတယ်လို့လူ့အခွင့်အရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။အပြည့်အစုံကိုဆက်လက်နားဆင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကနေ February 12ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာကမ္ဘာတဝန်းလက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့နိုင်ငံပေါင်း20ကျော်မှာမိန်းကလေးနဲ့ယောက်ျားလေးအရေးအတွက်တောင်းနေချီပြီးကလေးစစ်သားအဖြစ်အသုံးပြုခံနေရတယ်လို့ဖော်ပြထားပါတယ်။ဒီနှစ်မှာလည်းပဲပဋိပက္ခတိုက်ပွဲတွေအစမတန်ဖြစ်လာတာစစ်ပွဲတွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့နီလန်တွေစတာတွေဟာကလေးတွေကိုစစ်သားအဖြစ်စူးစောင်းအသုံးပြုနိုင်ဖို့ပျော့ကွက်ဟာကွက်ဖြစ်စေခဲ့တယ်လို့ကလေးတငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်လေလာဇာရိုဂီကပြောပါတယ်။ဒါအပြင်လက်နက်ကိုင်တပ်တွေမှာကလေးစစ်သားစူးစောင်းမှုတွေရှိနေတာကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကနေစောင့်ကြည့်ဖော်ပြခံရတဲ့နိုင်ငံပေါင်း၈နိုင်ငံစီးရင်မှာ Chad နိုင်ငံကလွဲပြီးမြန်မာအပါအဝင်ကျန်တဲ့ Afghanistan, Somalia, တောင်ဆူဒန်, Sudan နဲ့ Yemen စတဲ့၆နိုင်ငံပါဝင်နေစေဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေမှာအထူးကိုယ်စားလှယ်နဲ့ UNICEF တို့ပူးပေါင်းပြီးကလေးစစ်သားပပျောက်ရေးလှုပ်ရှားမှုကို2014ခုနှစ်မှာစတင်ဆောင်ရွက်ခဲ့ကြောင်းလည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာတော့အခုလိုကုလသမဂ္ဂဦးဆောင်တဲ့လှုပ်ရှားမှုမှာအားနည်းချက်တွေရှိနေတယ်လို့ရန်ကုန်အခြေစိုက်လူ့အခွင့်အရေးဆောင်ရွက်နေတဲ့ Equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
တကယ်ထက်ထဲဝင်ဝင်တော့မတွေ့ရဘူးဗျကုလသမဂ္ဂကနေမြန်မာနိုင်ငံပေါ်မှာကလေးစစ်သားပပျောက်လှုပ်ဆောင်မှုတောင်းဆိုတဲ့သဘောမျိုးလောက်ပဲကျွန်တော်တို့တွေ့နေရတယ်ဒီတွင်းမှာဒါနဲ့ပတ်သက်လို့လာရလှုပ်ဆောင်တဲ့အကြောင်းအရာတွေကျွန်တော်တို့မတွေ့ရဘူးအထူးဖြင့်လေးစားကြီးဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းတချို့တော့လက်နက်ကိုင်လုံဆောင်ရဖွဲ့ရတာမှရှိတယ်။အဲဒီလူတွေနဲ့ UNICEF တို့ဘာလို့နဲ့တွားရောက်ပြီးတွေ့ဆုံတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ကုလသမဂ္ဂဆိုတဲ့ပုံစံမျိုးနဲ့လာရောက်လုံဆောင်တဲ့အရာမျိုးတော့ကျွန်တော်သိပ်ကြမတွေ့ရဘူးဗျ။
တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေမှာကလေးစစ်သားအသုံးပြုတာကိုတတိထားလုံဆောင်တာမျိုးရှိပေမဲ့လည်းမြမစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာတော့ကလေးစစ်သားစုဆောင်းတာတွေဟာပိုးပြီးများလာတာတွေ့ရတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်။
ဒါပေမဲ့တချို့သောအဖွဲ့တွေကတော့အခုမှပုံပြီးတော့တောင်ဖြစ်ပေါ်ရနေတဲ့တိုက်ပွဲတွေကြောင့်မလို့အသက်မပြည့်သေးတဲ့သူတွေစစ်မှုထမ်းတဲ့အရာကိုအခုချိန်မှာပူတောင်လှောက်ဆောင်လာတဲ့ဟာမျိုးကျွန်တော်တို့တွေ့နေရတယ်။နောက်တစ်ခုကငြိမ်းချမ်းရေးဆွေးနွေးပွဲတွေပြင်မဲ့တချို့သောတပ်ဖွဲ့တွေထဲမှာဒီဟာကိုကျွန်တော်တို့ဒီအပြစ်ခံရဆဲမှုအတွက်ဆွေးနွေးရလို့ရှိတယ်။တကယ်တမ်းကျတော့လက်နက်တွေတပ်ဆင်ထားတော့မယ်။အဲ့တော့အဲ့ဒီနေရာမျိုးတွေမှာလည်းကလေးစစ်သားတွေကိုအသုံးပြုနေတယ်ဒီဝါတပ်ဖွဲ့တို့ဘာလို့မှဒီတိုင်းမဲ့ကျွန်တော်ဆက်လက်ကျင့်သုံးနေတဲ့ပုံစံမျိုးကိုကျွန်တော်တွေ့နေရပါတယ်
မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်မှုအခြေအနေဟာအရင်ကလိုမဟုတ်ပဲရော့ကျလာပြီးစစ်တပ်ကနေပြန်လည်လွတ်မြောက်လာတဲ့ကလေးတငယ်တွေယာနဲ့ချီရှိခဲ့တယ်လို့ ILO ကမ္ဘာအလုံသမအဖွဲ့ကြီးကပြောဆိုခဲ့ပါတယ်မြန်မာဆွေးရအနေနဲ့လည်းကုလသမဂ္ဂကပြဋ္ဌာန်းထားတဲ့လက်နက်ကိုင်ပဋိပက္ခတွေမှာကလေးတငယ်တွေရဲ့ပါဝင်မှုဆိုင်ရာအကာအကွယ်ပေးရေးသဘောတူစာချုပ်မှာမနစ်ကပနာမလက်မှတ်ရေးထိုးခဲ့တာပါဒါပေမဲ့အဲ့ဒီစာချုပ်အတိုင်းလိုက်နာအကောင့်ထဲပေါ်ပါမယ်ဆိုတဲ့အစ်စင်မျိုးတော့မရောက်သေးတာကြောင့် ကလေးစစ်သားဟောင်းတွေရဲ့ဘဝလုံခြုံရေးအကာအကွယ်ပေးနိုင်ဖို့လိုအပ်နေစေဖြစ်တယ်လို့ဦးအောင်မျိုးမင်းကပြောပါတယ
်။ပဏာမအဆင့်ဆိုတာကတော့ဒီအတိအကျတာဝန်ယူပြီးတော့အပြည့်အဝလိုက်နာပါမယ်ဆိုတာတတိမျိုးမဟုတ်ဘူး။စည်ရန်တစ်ဝက်ပေးထားတဲ့သဘောမျိုးပဲဖြစ်တယ်။အဲ့တော့ဒီစာချက်ကိုပဏာမလက်မှတ်ထိုးတာကလုံဆောင်မှုစိတ်ဆန္ဒရှိတယ်။ဒါပေမဲ့မလုံနိုင်သေးဘူးဆိုတော့ပုံစံမျိုးဖြစ်နေတဲ့အတွက်တကယ်ကိုအကောင့်ထဲပေါ်လုံဆောင်မှုအတွက်ဆိုရင်စာချက်ကိုပဏာမလက်မှတ်ထိုးရတဲ့စာလို့ရှိရင်အကြည့်လက်မှတ်ထိုးတဲ့ကိစ္စကိုကျွန်တော်တို့အများဆုံးချစ်စီခြင်းပါပဲ
။ဒါအပြင်ကလေးစစ်သားအဖြစ်လွတ်မြောက်လာသူတွေရဲ့ဘဝပြန်လည်ထူထောင်ရေးမှာတာဝန်ရှိသူတွေဘက်ကအပြည့်အဝဆောင်ရွက်ပေးနိုင်ခြင်းမရှိသေးဘူးလို့ဦးအောင်မျိုးမင်းကဆိုပါတယ်။မနေ့ကကြောက်ရောက်တဲ့ကလေးစစ်သားအသုံးပြုမှုဆန့်ကျင်တဲ့နိုင်ငံတကာအနေမှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့ညင်ညာချက်မှာတော့စီရေးပဋိပက္ခမှာကလေးစစ်သားစူဆောင်းအသုံးပြုနေတာတွေကြောင့်ကလေးတငယ်အခွင့်အရေးအများဆုံးချိုးဖောက်တဲ့အဖွဲ့အစည်းပေါင်း90ကျော်ရဲ့အမည်စင်းတွေကိုအတွင်းမှုချုပ်ဘန်ကီမွန်းရဲ့2015အစည်းအခမ်းစာမှာအတိအကျဖော်ပြထားကြောင်းရေးသားထားပါတယ်ရှင
်။သမရဘာလို့ဖြစ်လာမလဲဆိုတာအဖြစ်ထွက်မဲ့ဒုတိယသမရ3ဦးကိုရွေးချယ်ရေးလုပ်ငန်းစဉ်မလ18ရက်နေ့မှာစတင်မယ်လို့ကြေညာထားပြီးပါပြီ။59ဆလုံးကိုပြင်မလားဆိုင်းငံ့မလားဒေါ်ဆန်းစုကြည်သမရဖြစ်လာမှာလားမဖြစ်ဘူးလားစားတဲ့မိကွန်းတွေနဲ့အပြန်အလှန်ငင်းခုန်ဆူနေတာတွေကလည်းရှိနေတာပါဒီငင်းခုန်မှာကျွန်တော်တို့သောတာရှင်တွေကရောဘယ်ဘက်ကရပ်ပါသလဲဒေါ်ဆန်းစုကြည်ဟာတကယ်ပဲတမဒဖြစ်ထိုက်သူလို့ရောယုံကြည်ကြပါသလားအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးemail လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ
်။ VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။မြန်မာနိုင်ငံမှာမကြသေးခင်လတွေအတွင်းတရားမဝင်ရက်ွက်တချို့ကိုကျူးကျော်နေထိုင်သူတွေအဖြစ်အာဏာပိုင်တွေကအတင်းအကျပ်ဖယ်ရှားခဲ့တဲ့အတွက်လူပေါင်းထောင်ထဲချပြီးနေစရာမဲ့ဖြစ်ခဲ့ရပါတယ်။ဒီပြဿနာဟာရွေးကောက်ပွဲမှာတခက်နဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွက်တော့စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်တဲ့အကြောင်း Writers သတင်းဆောင်မကိုအခြေခံပြီးမျက်နှာချမ်းကဆက်ပြီးတော့ပြောပြမှာပါရှင်။
ရွေးကောက်ပွဲအနိုင်ရ NLD ပါတီကကိုယ်စားလှယ်အများစုနဲ့လွှတ်တော်သစ်ကိုကျင်းပဖို့ရပ်ပိုင်းလိုမှာပဲအာဏာပိုင်တွေကနေတရားမဝင်ကျူးကျော်နေထိုင်သူတွေဆိုပြီးတော့ဖယ်ရှားလိုက်တဲ့အထဲမှာရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်လည်းတစ်ခုပါဝင်ခဲ့ပါတယ်ဘူဒိုဇာမြေထိုးကားတွေနဲ့ရဲအင်အား200လောက်အပြင်ဒုတ်တွေကင်ဆောင်ထားတဲ့ယာနဲ့ချီတဲ့အရက်ဝတ်လူတစုကအတင်းဝင်ရောက်ပြီးတော့ဖျက်ဆီးဖယ်ရှားခဲ့ကြတာဖြစ်ပါတယ်တပ်ပိုင်မြေပေါ်မှာကျူးကျော်နေထိုင်သူတွေဆိုပြီးဖယ်ရှားခံခဲ့ရသူလူပေါင်း2500ထဲမှာအသက်အဆိပ်အရွယ်မတ်တနာလဲပါဝင်ပြီးတော့အခုအခါကလေး3ယောက်နဲ့အတူပလတ်စတစ်မိုးကဇရီနဲ့လမ်းဘေးမှာဖြစ်တယ်လို့လေးဆောက်လုပ်ထားတဲ့ရိုင်းနဲ့တဲလေးမှာနေထိုင်နေကြရတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်အချိန်နဲ့အမျှစိုးရိမ်နေရတယ်လို့ငိုကြွေးရင်းနဲ့ပြောခဲ့ပါဗျာ။ယောက
်ျားကြီးကဘေးမှာအပေါက်ထွက်လောက်လာတာညနေဆောင်လာလို့ရေမိုးချုံရင်တတိဝရနဲ့အဲ့ရတယ်သမီးတို့ကဘာမ
ှလုံးဝမလို့ရှုံတာဟုတ
်ပါဘူး။ပြန်လာပြီးမိထုံနဲ့ပြင်တယ်သမီးတို့ပဲခံရမှာပဲ။ဟုတ်ပါရဲ့ဟု
တ်ပါ
တချို့သူတွေကတော့2008ခုနှစ်ကမြဝကျွမော့ဒေသမှာနာဂတ်ဆိုင်ကလုန်းတိုက်ခတ်ပြီးတဲ့နောက်ပိုင်းရန်ကုန်ကိုပြောင်းရွှေ့လာသူတွေလို့ဆိုပါတယ် Writers ကမြင်ခဲ့ရတဲ့ Mate to Amaze စာတစ်စောင်မှာတော့မင်္ဂလာတုံကျူးကျော်ဖယ်ရှားရေးကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ပြည်ထောင်စုဝန်ကြီးဌာနကိုအစီရင်ခံတင်ပြခဲ့တယ်လို့ပါရှိပါတယ်ကျူးကျော်သူတွေဖယ်ရှားခံခဲ့ရတဲ့မြေကိုမြမစီးပွားရေးဥပိုင်ကုမ္ပဏီကပိုင်ဆိုင်တာဖြစ်ပြီးတော့ရန်ကုန်ကိုပြောင်းလာတဲ့သူတော်တော်များများကတော့သူတို့နေနေတဲ့မြေကိုစစ်တပ်ကပိုင်နေဆိုတာသိမထားကြပါဘူး။နေစရာမရှိတဲ့အတွက်ဘာမှမရှိတဲ့မြေလွတ်ပေါ်မှာအိမ်ဆောက်ပြီးတော့နေထိုင်လာကြတာဖြစ်ပါတယ်။အခုလိုမြေရအငင်းပွားမှုပြဿနာတွေဟာစစ်ဆိုးရလက်ထက်ကလေးကရှိခဲ့တဲ့ဖြည့်ရှင်းရခက်တဲ့ကိစ္စတစ်ခုပါ။မကြသေးခင်နှစ်တွေကစလို့စစ်တပ်ရောစစ်တပ်နဲ့ဆက်နွယ်တဲ့လုပ်ငန်းတော်တော်များများကမြေတွေကိုသိမ်းယူလာနေတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေပညာရှင်များကော်မရှင် ICJ ရဲ့နိုင်ငံတကာဥပဒေအကြံပေးဒန်နီယယ်အက်ဂွီးကတော့မြန်မာနိုင်ငံမှာအခုလိုအတင်းအဓမ္မဖယ်ရှားခံရသူတော်တော်များများဟာအခုအညီမရရှိကြဘူးလို့ပြောခဲ့ပါတ
ယ်။ They don't have access to school, healthcare, permanent housing. ဒီလူတွေမှာပညာရေးကျန်းမာရေးစောင့်ရှောက်မှုတို့အမြဲတမ်းနေစရာတို့မရှိကြပါဘူး။အုပ်ချုပ်ရေးမှာပါဝင်ခွင့်မရကြသလိုလုံခြုံရေးကိုချင်းချောက်ခံရတဲ့ NGO တွေလည်းရှိနေပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာမြေယာပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးတော့ခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုနေပြီလို့လည်းသူကဆက်ပြောခဲ့ပါတယ
်။ In the end, new law must be enacted that gives people
နောက်ဆုံးတစ်နေ့မှာတော့ဆွေစဉ်မျိုးဆက်နေလာကြတဲ့မျိုးတွေကိုပိုင်ဆိုင်ခွင့်ပေးနိုင်မဲ့ဥပဒေတစ်တွေပြဋ္ဌာန်းရပါလိမ့်မယ်။ဒီလိုမှမဟုတ်ရင်တော့ဒီလူတွေဖယ်ရှားခံရပြီးလမ်းမေးကိုရောက်ပန်းကျင်တဲ့ကိုရောက်တခြားလွတ်တဲ့နေရာတွေကိုရောက်ကုန်ပြီးအဲ့ဒီမှာလည်းတစ်ခါထပ်ပြီးတော့မောင်းထုတ်ခံအောင်မှာပါ။မျိုးပိုင်ဆိုင်ခွင့်အထောက်အထားမရှိကြတဲ့လူတွေတနေရာကတနေရာမောင်းထုတ်ခံပြီးတော့လူခွင့်ချိုးပေါက်ခံရတဲ့ပုံစံမျိုးတွေနိုင်ငံတကာမှာလည်းရှိနေပါတယ်
။အခုလိုနေအိမ်တွေဖျက်ဆီးခံလိုက်ရတဲ့မင်္ဂလာတုံမြို့နယ်ကအိမ်ကျေမဲ့သူတွေကိုရောကျေးပေးပြီးတော့အိမ်ပြန်ဆောက်ပေးမယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပေမဲ့နေအိမ်တွေဖျက်ဆီးခံလိုက်ရတာသတင်းနှစ်ပတ်လောက်ကြာလာတဲ့အထိသူတို့အနေနဲ့ဘာအကူအညီမှမရသေးဘူးလို့ပြောဆိုခဲ့ကြပါတယ်။အဲ့ဒီအစားရဟန်းတန်ဃာတွေနဲ့စေတနာရှင်တွေကနေဒီလူတွေကိုငွေကြေးနဲ့အစားအသောက်တွေပေးကမ်းတာကိုမြင်တွေ့ရပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မကြခင်တက်လာတော့မဲ့ NLD အစိုးရတဲ့အနေနဲ့ဒီလိုအငင်းပွားမှုပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းသွားမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥပိုင်ကုမ္ပဏီကထူထောင်ထားတဲ့မျက်နှာနာရေတန့်ဆက်ယုံရဲ့မန်နေဂျာဘုံမူးဝင်းမြင့်ကတော့ဒီမြေကိုဥပိုင်ကပိုင်ဆိုင်ပေမဲ့ဘာလို့ဖို့စီစဉ်ထားတယ်လဲဆိုတာကိုတော့သူမသိဘူးလို့ပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပိုင်ကုမ္ပဏီကိုအင်တာဗျူးမေးခွန်းတောင်းခံခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူး။မက်ရှလာကုံတမရဦးသိန်းစိန်အစိုးရတက်တန်းပြည့်တဲ့အချိန်မှာတော့အစိုးရတဲ့ဖြစ်လာမယ် NLD ပါတီအနေနဲ့ဒီကိစ္စတွေကိုဆက်လက်ကင်တွယ်ဖြေရှင်းရမှာလည်းဖြစ်ပါရဲ့ရှင်
။မျက်နှာနာချမ်းပြပြသွားတာပါရှင်။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအတွက်အလုပ်လုပ်ခွင့် Visa တက်တန်းတိုးရေးကိစ္စအလားအလာကောင်းမယ်လို့ဘန်ကောက်မြန်မာတန်ယုံကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာနှစ်နိုင်ငံအလုပ်သမားရေးဝန်ကြီးဌာနကအစိုးရတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲကိုမနေ့ကစတင်ခဲ့တဲ့အကြောင်း VOA သတင်းတောက်မအေးမာကပြောပြမှာပါရှင်
မြန်မာနဲ့ထိုင်းနှစ်နိုင်ငံတို့ဟာရှစ်ပြောင်းလို့သမားတွေနဲ့ပတ်သက်လို့နှစ်နိုင်ငံကျွမ်းကျင်သူများဆွေးနွေးပွဲကိုတောက်ကြနေ့ကနေစတင်ပြီးနှစ်ရက်ကြာကျင်းပနေတာပါဒီဆွေးနွေးပွဲမှာအရေးကြီးဆုံးဆွေးနွေးချက်တွေကတော့၄နှစ်နဲ့၆နှစ်ဗီဇာတက်တန်းကုန်တော့မဲ့မြန်မာရှစ်ပြောင်းလို့သမားတွေဗီဇာတက်တန်းဆက်တိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲဟာနှစ်ဖက်သဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အလားအလာကောင်းမွန်တယ်ဆိုပြီးဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်ရာရှိဦးလာထွန်းကအခုလိုပြောပါတယ
်ဒီနေ့ကမှကျွန်တော်တို့နိုင်ငံ MOU ကိစ္စရယ် CI ကိစ္စရယ်နောက်ပြီးတော့ကျွန်တော်အလုသမားရာကိစ္စကိုရှင်းနေရခဲ့မြတ်ဒီနေ့ကတော့ကျွန်တော်တို့ရှင်းနေနေရှိပါတယ်ဖြေတော့ဆုံးဖြတ်ချက်တော့မရှိနိုင်ဘူးဘာမှမထွက်သေးပါမနဲ့ဆက်လို့ဆိုတော့ဟိုနေ့ကဒီနိုင်ငံလက်မထိုးနိုင်လို့ယူဆပါတယ်ငါကဆွေးနေတော့အဲ့ဒီ၄နှစ်ရဲ့၆နှစ်ရဲ့တတိယကိုနောက်ဘလို့ပုံစံမျိုးနဲ့နိုင်ငံပေါက်ဆဲပြီးတော့ကိစ္စကိုဘလို့ဆောင်ရမလဲဆိုတော့ဒါကိစ္စဆွေးနေကြပါတယ်ခင်ဗျ။အဲဒီနေ့တော့ကောက်ပါတယ်ဆွေးနေမှုတော့လက်ခံတော့ကြာဒီနေ့အကန့်အဖြစ်ကျတဲ့လို့ဆိုလို့ရှိရင်တော့ဆွေးနေမှုကောက်ပါတယ်။အလားတော့ကောက်ပါတယ်။နောက်ဒါမဲ့ဒီကိစ္စတော့ဒီနေ့ကျင်းနေတဲ့ဆိုလို့ကျွန်တော်ပြောလို့မရမဖြစ်ပါနဲ့။ပြောလို့တော့မရဘူးပေါ့နော်။မနေ့ဖက်ဆိုတော့ကျွန်တော်တို့နိုင်ငံလက်မထိုးနိုင်လို့တော့ဒါလူကြီးတွေရဲ့ဆွေးနေမှုကိုပုံတက်ပြီးတော့ကျွန်တော်ဒီလောက်ပဲပြောနိုင်တယ်ခင်ဗျ။
ဒီကနေ့လဇန်နဝါရီလ၈ရက်နဲ့၉ရက်နေ့တွေမှာမြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့နှစ်နိုင်ငံဆင့်ရှေ့ပြောင်းလို့သမားရေးဆိုင်ရာကျွမ်းကျင်သူများဆွေးနွေးပွဲမှာတော့မြန်မာဘက်ကအချက်၉ချက်တင်ပြခဲ့တာပါလောလောဆယ်၄နှစ်နဲ့၆နှစ်ဗီဇာတက်တန်းကုန်ဆုံးတော့မဲ့အလုပ်သမားတွေက၃သိန်းကျော်လောက်ရှိနေတဲ့အတွက်သူတို့ကိုတက်တန်းဆက်ပြီးတော့တိုးပေးဖို့မဖြစ်နိုင်ဘူးဆိုရင်ရှေ့ပြောင်းလို့သမားတွေဟာနေရရင်းကိုပြန်ကြရမှာပါဒီအစီအစဉ်ကိုလှုပ်ဆောင်ပြီးမှသာ MOU လို့ခေါ်တဲ့နှစ်နိုင်ငံသဘောတူစာချုပ်နဲ့မြန်မာနိုင်ငံထဲကနေထိုင်းနိုင်ငံထဲကိုပြန်ဝင်လာရမှာဖြစ်လို့မြန်မာအလုပ်သမားတွေဘက်ကလည်းအခက်အခဲရှိနိုင်တယ်လို့ထိုင်းလုပ်ရှင်တွေဘက်ကလည်းအလုပ်သမားလိုအပ်ချက်တွေရှိလာနိုင်မယ်လို့မြန်မာဘက်ကထောက်ပြပြောဆိုခဲ့ပါတယ်။ဒါအပြင်ထိုင်းနိုင်ငံတွင်းကအလုပ်လုပ်ခွင့်လက်မှတ်ပန်းရောက်ကတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတဲ့အတွက် CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားလက်မှတ်တွေလုပ်ဖို့ကိုလည်းမြန်မာအစိုးရဘက်ကတောင်းဆိုထားပါတယ်။အဲ့ဒီလက်မှတ်တွေလုပ်ဖို့အတွက်မြန်မာနိုင်ငံသားအများစုရှိတဲ့နေရာတွေမှာစင်တာတွေဖွင့်ပြီးလှုပ်ဆောင်ဖို့ပြီးခဲ့တဲ့လကမြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာမြန်မာလူ့သမားဝင်ကြီးဌာနဘက်ကတောင်းဆိုခဲ့ပါတယ်။စနေနေ့မှာတော့သဘောတူညီချက်တချို့ကိုလက်မှတ်ရေးထိုးနိုင်မဲ့အလားအလာကောင်းတွေရှိနိုင်တယ်ဆိုပြီးမြန်မာတန်ယုံဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော့ မအေးမာကသတင်းပေးပို့ခဲ့တာပါရှင်အခုဆက်ပြီးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရမှာပါဆီးရီးယားနိုင်ငံမှာတပတ်အတွင်းအပြစ်ရစဲရေးအပေါ်ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပခဲ့တဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့တွေ့ဆုံပွဲမှာသဘောတူညီခဲ့ကြပါတယ်ဒါပေမဲ့ရုရှားနဲ့အီရန်နိုင်ငံတို့ရဲ့ထောက်ပံ့မှုရထားတဲ့ဆီးရီးယားအစိုးရတပ်ဖွဲ့တွေအနေနဲ့တော့ဒီသဘောတူညီချက်ကိုအကြောင်းပြုပြီးအမျက်ထုတ်သွားနိုင်တယ်လို့လေလာသူအတော်များများကသတိပေးထားပါဗျ။ VOA သတင်းတော့ Henry Richwell သတင်းပေးပို့ထားတာကိုမခွာညူကပြောပြမှာပါရှင်
။ Syria နိုင်ငံမှာစစ်ဖြစ်နေတာက9နှစ်တင်ဆောင်ခဲ့တဲ့ပြည်သူတွေကလည်း9သိန်းနီးပါးနာကတ်လာခဲ့ပြီးတဲ့နောက်မှာတော့ဒီလိုလူသက်ပွဲတွေများရပ်သွားတော့လေမလားဆိုတဲ့မျှော်လင့်ချက်ကလေးခက်ရေးရေးပေါ်လာပါဗျ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြနေတော့ကဂျာမနီနိုင်ငံမြူနစ်မြို့ကနေစီးရီးယားမှာအပြစ်ရက်ကြောင်းကြေညာခဲ့တာပ
ါ We have agreed to implement a nationwide cessation of hostilities
တနင်္ဂနွေနေ့အတိုင်းအတာနဲ့သတင်းတပတ်တွင်ဆက်ပြီးအပြစ်ရစေးရေးအကောင့်ထေဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်ဒါကအလွန်ကြေပြန့်တဲ့ကိစ္စပါလူတိုင်းကဒီကိစ္စကိုအထမြောက်အောင်မြင်ရေးအတွက်မြန်နိုင်ငံများမြန်မြန်ဆောင်ရွက်ဖို့ဆုံးဖြတ်ထားကြပါတယ်
ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ကတော့အမေရိကန်နဲ့ရုရှားကြားမှာသဘောထားအမြင်မတူမှုတွေရှိနေသေးပဲလို့ပြောပါတယ်
။ Ключевым является налаживание прямых контактов.
စီးရီးယားနိုင်ငံမှာအဓိကကြားတာကတော့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့စီးရီးယားမှာတရားဝင်အစိုးရရဲ့ဖိတ်ခေါ်မှုနဲ့ရောက်နေတဲ့ရုရှားစစ်တပ်တို့ကြားပူးပေါင်းဆောင်ရွက်ရေးအတွက်တရားအဆက်အသွယ်တွေရှိဖို့ဖြစ်ပါတယ်။
ဒီသဘောတူညီချက်အရာအစ္စလာမစ်စစ်သွေးကြွအဖွဲ့လို့အကြမ်းဖက်အုပ်စုတွေအပေါ်မှာတော့စစ်စင်ရေးတွေဆက်ပြီးတော့ရှိနေဦးမှာပါတကယ်တမ်းကတော့ဆီးရီးယားဆိုးရနဲ့ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဆီးရီးယားတိုက်ခန့်အုပ်စုတွေကိုသာပိတ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ဗြိတိန်ရဲ့ Royal United Services Institute ရဲ့ညွှန်ကြားရေးမှူးလည်းဖြစ်မနစ်တုန်းကအကြမ်းဖက်အဖွဲ့တွေအားလျော့သွားတဲ့အထိတိုက်ခိုက်မှုတွေမှာဦးဆောင်ခဲ့တဲ့အမေရိကန်တပ်မှုကြီးဗိုလ်ချုပ်ကြီးဂျွန်အယ်လင်ရဲ့လက်ထောက်ဟောင်းလည်းဖြစ်ခဲ့တဲ့ Karen von Hippel ကပြောပါတယ
် The Russian pattern is they have not been sincere about any of these peace overtures they have been using every single opportunity
ရုရှားရဲ့အကွက်ချပုံကတော့ဘလူငင်းချင်းကန့်လန့်ချက်တွေအပေါ်မှာမဆိုအယူခံအတိုင်းပဲရှိနေကြတာမဟုတ်ပါဘူးသူတို့ကရသမျှအခွင့်အရေးတိုင်းကနေပြီးပိုင်တဲ့နယ်မြေကိစ္စအမျက်ထုတ်ဖို့ကိုပဲအသုံးချနေကြကြတာပါပြီးတော့မှ serial လူမျိုးတွေအပေါ်မှာနေရာလက်မကျန်တဲ့လောက်ကိုဘုံတွေကျဲချနေတာပါ
ရုရှားဘက်ကတော့အကြမ်းဖက်အုပ်စုတွေကိုပဲပိတ်မှတ်ထားတယ်လို့ပြောပါတယ်ဒါပေမဲ့ရုရှားကပိတ်လွတ်တဲ့ဘုံတွေအမြောက်တွေကတော့သဘုံအုပ်စုရဲ့အမာခံနေမြေဖြစ်တဲ့အခုခါမှာ Syria အစိုးရတပ်ဖွဲ့တွေကအာလုံနီဘာဝိုင်းရံပိတ်ဆို့ထားတဲ့အလက်ပိုမြို့ကိုပဲဖိပြီးတော့တိုက်နေတာဖြစ်ပါတယ်ရုရှားနဲ့အီရန်နိုင်ငံတို့ကဆီးရီးယားဆိုးရကိုစစ်ဖက်ဆိုင်ရာအထောက်ပံ့တွေပေးနေတဲ့အချိန်မှာဆော်ဒီအာရေဗျားလိုဆွန်နီနိုင်ငံတွေကတော့အမေရိကန်နဲ့ဗြိတိန်အပါအဝင်အနောက်အုပ်စုအင်အားကြီးနိုင်ငံတွေနဲ့အတူအတိုက်အခံအဖွဲ့တွေကိုထောက်ပံ့ပေးနေပါတယ်။ပထဝီဝင်နိုင်ငံရေးအခြေအနေကတော့အရှိန်မြင့်နေပြီလို့ဘွန်ဟစ်ဘဲကပြောပါတယ
်။ I wouldn't be surprised if a Russian helicopter gunship get shot down in the coming weeks or several of them get shot down.
တကယ်လို့လာမယ့်သတင်းပတ်တွေအတွက်မှာရုရှားစစ်တုံးရဟတ်ရင်ဒဇင်းစင်းကိုဖြစ်ဖြစ်ဒါမှမဟုတ်အများအပြားကိုပဲဖြစ်ဖြစ်ပြစ်ချခံရမယ်ဆိုရင်တော့ကျမကတော့အံ့ဩနေမှာမဟုတ်ပါဘူး။အတိုက်ခံအဖွဲ့တွေကိုယ်တိုင်ရဲ့စွမ်းဆောင်ချက်တွေနဲ့ကြီးမဟုတ်လဲကာတာနိုင်ငံလို Saudi Arabia လို့ဒါမှမဟုတ်တူရကီလိုနိုင်ငံမျိုးတွေစီကထောက်ပံ့မှုတွေနဲ့လည်းဖြစ်ပါလိမ့်မယ
်။အခုလို့အပြစ်ရက်လိုက်ပြီးဆိုတော့အထိတ်ထိတ်လန့်လန့်ဖြစ်နေကြရတဲ့ဆီးရီးယားပြည်သူတွေအတွက်စိတ်သက်သာရရစေပါလိမ့်မယ်။နောက်ပြီးအင်အားကြီးနိုင်ငံတွေရဲ့အရှိန်မြင့်လာနေတဲ့နောက်ွယ်ကနေတဆင့်ခံတိုက်ခိုက်နေတဲ့စစ်ပွဲတွေလည်းအသက်ရှူချောင်ချိန်ရသွားတာပေါ့လို့လေလာသုံးသပ်သူတွေကပြောပါတယ်။ဆာရွက်ပေါ်ကရခဲ့တဲ့သဘောတူညီချက်ကတော့လက်တွေ့မှာအခုထိအထာမမြောက်သေးပါဘူးရှင်။
မခွာညူပြပြသွားတာပါမကြခင်မိနစ်ပိုင်းအတွင်းမှာတော့စနေနေ့နဲ့ခင်းထုတ်လွှင့်နေကြအမျိုးသမီးကဏ္ဍနဲ့သိပ္ပံတဲ့ဤပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ
ဗမာပြည်ရဲ့ပိုက်တီးကအမတန်မှဟောင်းနေပါလေ။ကိုဝင်ဆောင်တဲ့လူပဲဖြစ်ဖြစ်ကလေးကိုအကျိုးတိုက်ကျနေတယ်မိခင်ပဲဖြစ်ဖြစ်တတ်နိုင်လို့ရှိရင်တော့သွေးကိုစစ်တယ်မှာလေ။သွေးထဲမှာ
ဒါကတော့တိတ်ပန်တဲ့နီးပညာကဏ္ဍမှာအပြည့်အစုံတင်ဆက်မှာမို့စောင့်ညောနားဆင်ကြပါရှင်။အမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုဒေါခင်မျိုးသက်နဲ့အတူဦးကျော်စံသာကကောက်နှုတ်ပြောပြမှာပါရှင်။
လာမယ့်သတင်းပတ်ထဲချင်းပါမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတက်ရောက်မယ့်အစီအစဉ်ကိုမြန်မာသမ္မတဖြတ်သိမ်းဆိုတဲ့ခေါင်းစဉ်နဲ့ရေးသားချက်ကိုကြက်သပရီးနေထုတ် Channel News Asia မှာတွေ့ရပါတယ်ဒီခီးစဉ်ဟာသမ္မတဦးသိန်းစိန်အတွက်မြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုအမေရိကန်သမ္မတနဲ့အာဆီယံခေါင်းဆောင်တွေရှေ့မှောက်နောက်ဆုံးပြသခွင့်ပဲလို့အကဲခတ်တွေကခံမှန်းနေတော့မှာပဲနောက်ဆုံးချိန်မှာကတ်ပြီးဖြတ်သိမ်းခဲ့တာဖြစ်ပါတယ်ဘာကြောင့်ဖြတ်သိမ်းလိုက်တယ်ဆိုတာကိုဖွင့်မပြောပေမဲ့အရေးကြီးတဲ့ကိစ္စရပ်တွေကြောင့်ဖြတ်သိမ်းခဲ့တယ်လို့ကြေညာခဲ့ပြီးဒုသမရကကိုစားသွားရောက်မှာပါမြန်မာစစ်တပ်ကနေဖွဲ့စည်းပုံခြေခံဥပဒေအရလွှတ်တော်ထဲမှာအမှတ်25ရာခိုင်နှုန်းနဲ့လုံခြုံရေးဆိုင်ရာဝန်ကြီးဌာန3ခုမှာပါနေရာယူထားတာမို့နောက်တက်လာမယ့်အစိုးရအသစ်ကိုအာဏာလွှဲပြောင်းပေးရမှာညှိနှိုင်းမှုတွေလုပ်ဖို့လိုနေပေမဲ့အခုချိန်ထိဘာမှတည်တည်ကိုယ်ကိုယ်မသိရသေးပါဘူးဦးသိန်းစိန်ရဲ့အဆုံးဖြတ်ချက်ဟာနေပြည်တော်မှာပြုလုပ်မဲ့ကလကနောက်ွယ်ကညှိနှိုင်းမှုတွေရဲ့ပြင်းထန်မှုအတိမ်နဲ့ကိုပြရာမျိုးလည်းဖြစ်နိုင်တယ်လို့ခန့်မှန်းရေးသားထားပါတယ
် Channel News Asia မှာပဲဆောင်းပါရှင်မေဝန်းကမြန်မာ6 to assure others of commitment to reform at US ASEAN summit ပြည်ပြင်ပြောင်းလဲရေးအတွက်ပေးထားတဲ့ကတိအတိုင်းဆက်လုပ်မယ်ဆိုတာကို American နိုင်ငံမှာပထမဆုံးအကြိမ်ကျင်းပမဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာကပြသလိုတယ်ဆိုတဲ့အကြောင်းရေးသားထားပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာမဲ့လက်ရှိအနာရကျန်းခိုင်ဖွံ့ဖြိုးရေးပါတီအစိုးရကနောက်အစိုးရဒီကိုချောချောမွေ့မွေ့အနာလွှဲပြောင်းပေးမှဖြစ်ကြောင်းဆွေးနွေးပွဲတက်လာမဲ့ဒေသတွင်းခေါင်းဆောင်တွေကိုပြသဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။သမ္မတပြောက်ကွင်းရဦးရထွတ်ကဦးသိန်းစိန်အနေနဲ့ဒီမိုကရေစီအပြောင်းလဲနောက်တဆင့်တက်နိုင်ဖို့နိုင်ငံတကာပံ့ပိုးဖို့ပန်ကြားမယ်လို့ပြောသလိုအစ်စ်တက်လာမဲ့အစိုးရခေါင်းဆောင်သစ်တော်ဆန်းစုကြည်ရဲ့ဆန္ဒကတော့ဖွင့်မပြောတဲ့အတွက်သေသေးချာချာမသိဘူးလို့လည်းပြောကြောင်းကြေညာထားပါတယ်။ဦးသိန်းစိန်ကတော့အာဆီယံဒေသတွင်းအမေရိကန်ရဲ့အခန့်ကဏ္ဍရှိနေပေမဲ့သူ့ရဲ့ပါဝင်ပတ်သက်မှုဟာဒေသတွင်းကတခြားအင်အားကြီးတွေကိုချိန်ရောက်တာမျိုးတော့မဖြစ်သင့်ဘူးလို့လည်းဆိုပါရယ်အခုအာဆီယံထိပ်သီးမှာ NLD ကိုယ်စားလှယ်တယောက်မှမပါပေမဲ့အာဆီယံခေါင်းဆောင်တွေကတော့မြန်မာနိုင်ငံတည်ငြိမ်အေဂျင်တာကိုမြင်ရင်ကြမှာဖြစ်ပြီးသူတို့အတွက်မြန်မာအစိုးရရဲ့နိုင်ငံခြားရေးမူဝါဒယက်တိချက်ကိုတော့သိကျင်နေကြတယ်လို့ဆိုပါရယ်ဒါ့အပြင်အင်းဒီဂျင်တယောက်နဲ့ဆက်ဆံရေးမွတ်စလင်ပြဿနာနဲ့ယင်းမြုံနှံမှုကဏ္ဍလိုကိစ္စရပ်တွေကိုဘယ်လိုကင်တွယ်လာမလဲဆိုတာကိုလည်းသိကျင်နေကြတယ်လို့ရေးသားထားပါတယ်ခင်ဗျာ
As euphoria fades, Myanmar faces up to the mountains it has to climb. Myanmar ရဲ့အပျော်ဆုံးအချိန်ကုန်းလွန်လာတာနဲ့အမျှခက်ခဲတဲ့တောင်ကြီးတွေကိုတက်ဖို့အတွက်ခီးချမ်းကိုစရရော်မယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့လီယန်နီးကရေးသားထားပါတယ်။နိုဗ ెంబ ာရွေးကောက်ပွဲမှာ NLD အပြတ်သက်နိုင်ခဲ့တာအတွက်ပြည်သူတွေဝမ်းသာခဲ့ရတဲ့နောက်အခုလွှတ်တော်မှာ NLD ကအမတ်တွေအများစုနေရာယူနေကြပါပြီ။ဒါပေမဲ့နှစ်ပေါင်း50ကျော်စစ်တပ်ရဲ့အုပ်ချုပ်ခြေလှယ်မှုအောက်မှာအသားချနေတဲ့ပြည်သူတွေအတွက်နိုင်ငံရေးဝမဝသေးတဲ့အမှတ်တွေနဲ့စခန်းသွားရမယ်အပြင်စစ်တပ်ကဒစီတပိုင်းထိန်းချုပ်ထားစေမြန်မာနိုင်ငံမှာတိုင်းရင်းသားပြည်ထနာမပြေလည်သေးတယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေအများကြီးနဲ့စခန်းသွားကြရမှာဖြစ်ကြောင်းရေးသားထားတာပါနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အရေးပါတဲ့စီးပွားရေးကဏ္ဍတိုးတက်အောင်လုပ်ဖို့အတွက်အကြီးဆုံးရင်ဆိုင်နေရတာကလက်ကျောမတင်တဲ့အခွင့်အရေးသမားတွေများနေတာဖြစ်ပြီးကျွမ်းကျင်လုပ်သားမရှိတာအပြင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်နိုင်ငံရခြားရင်းနှီးမြှုပ်နှံမှုတွေမှာဒေသခံတွေကိုတကယ်တမ်းအကာအကွယ်ပေးနိုင်တာမျိုးမရှိဘူးလို့ဖော်ပြထားပါတယ် NLD ကအခုထိသူ့ရဲ့မူဝါဒတွေကိုမပြောကြားသေးတဲ့အတွက်ဘာဆက်လုပ်ရမလဲဆိုတာကိုစိတ်ပူနေကြပေမဲ့မြန်မာနိုင်ငံအတွက်သတင်းကောင်းတစ်ခုကတော့ စစ်တပ်ကချုပ်ကန်ထားမှုတွေကိုတဖြည်းဖြည်းဖြေလျှော့ပေးနေတာပါလို့ဆိုပါတယ်။အပြည့်အစုံကိုတော့စနေနေ့ထုတ် Today Online မှာဖတ်ရှုနိုင်ပါတယ်
။အခုကြားခဲ့ရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကို VOA မြန်မာပိုင်းရဲ့ကြာတာပတိနေ့ရုပ်သံအစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ်ရှင်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။အခုတော့ဒေါ်လလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင် already rat ကကျွဲဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကတော့ကျွဲပုအနံ့ကလို့ဆိုပါတယ်ကျွဲပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အသေးပဲကတော့ပါရညာရဲ့လို့အတိချာမသိပဲနဲ့အတိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့မေရီလည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုတင်ဆက်မှာပါ။ American ပြည်ထောင်စုမှာ February လကို Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။လူမဲတွေရဲ့သမိုင်းမှာထူးခြားလာတဲ့ပုံစံတွေနဲ့အထင်ရှားဆုံးအမျိုးသမီးကြီးကတော့ Rosa Parks ပဲဖြစ်ပါတယ်။လွန်ခဲ့တဲ့62နှစ်ကလူပြူလူမဲအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတဦးရဲ့တတိရှိလာတဲ့လှုပ်ရက်ဟာဒီနေ့အထိလူများအတွက်အားကျအတူယူစရာဖြစ်ခဲ့ပါတယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြမှာပါရှင
် I had not planned to get arrested. I had planned to do without having to end up in jail, but when I had to face
မနီနီအဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလ February လကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လာဖြစ်တတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လာစခဲ့တာကတော့1955ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်မှာတတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard Johnson ဘုရားသမိုင်းရှင်ကာတဂျီဝစ်စနစ်တခြားအထင်ကအာဖရိကနွေဘောအမေရိကန်နိုင်ငံသားတွေရဲ့ကျူးပမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတရိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေကာရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနွေဘောအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကျူးပမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်ဒီနှစ်တူးလို့ဆိုရမှာပါအချင်းကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘာမှာလိုက်ပါလာပြီး ူပြူတူအုပ်တွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ Well, four of us were involved in that section of the bus, a man occupied the seat with me.
အဲ့ဒီဘတ်ကပေါ်မှာကျမတို့လူမဲ့လေးဦးရှိခဲ့ပါတယ်။တူကပရင်ပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ဘတ်ကရက်တော့လူပြူအမျိုးသားတဦးတက်လာပြီးသူကမတ်တပ်ရက်နေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်။ကျမကတော့ဖယ်မပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I can't say I wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်ကားပေါ်မှာခုံနေရကနေထပေးဖို့ညှင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်ကားကပြီးပြီးစီးတာမှုလို့လေကျမထပ်ပြီးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်။ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်ကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကို Pascal River မှာတခြားလူမဲ့အမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲ့လူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ်။ Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီး Alabama မှာအလုပ်ရှာမရတဲ့အတွက်ကြောင့်လေသူနဲ့သူ့ခင်မွန်းဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စဉ်လူမဲ့အဖွဲ့အစည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်ထို့သဖြင့်ထိုးစင်းကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသကင်းပဲဖြစ်ပါတယ်ထိုးစင်းလူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချမ်းစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတနည်းအဆုံးသတ်မှာပါဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစု
ဒေါက်တာမာတင်လူသကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်ဒေါက်တာမာတင်လူသကင်းကတော့အလုပ်ကြံခံခဲ့ရပါတယ်။ Rosa Parks ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည့်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလို Detroit မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတ Bill Clinton ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမ္မတရဲ့လူမြောက်မှုဆုတစိတ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ခေတ်သစ် American တမိုင်းမှာအထင်ကရအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းတူအခွင့်အရေးရပိုင်ခွင့်အတွက် ကျိုးပန်းပေးခဲ့သူဖြစ်တာမို့သူ့ကိုတမရကချီးမြှင့်တဲ့လွတ်မြောက်မှုဆုရစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရှူရစိတ်စုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါ့ခ်စ်ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတယောက်ခဲ့တဲ့တမရဘရက်အိုဘားမားအမတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within
ကျွန်တော်ဒီနေ့ဂါရဝပြုတဲ့အမျိုးသမီးကြီးဟာနိုင်ငံရေးရာထူးလက်ခံထားသူမဟုတ်ပါဘူးကျော်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလောကသတင်းတွေမှာဖော်ပြခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက္ကသိုလ်ကဘွဲရသူတူလည်းမဟုတ်ပါဘူးသူဘွားအများပိုင်းမှာသူဟာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့တမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးအေးဆေးဆေးနေတတ်တဲ့အမျိုးသမီးကြီးရဲ့အမိဟာလွတ်တော်အမတ်ဒီတမရတွေရဲ့အမိတွေမေ့သွားတော့မှသူ့ရဲ့အမိကိုတော့အမြဲတည်ရနေကြမှာပ
ါ1973ခုဖေရီလ4ရက်နေ့မှာမွေးဖွားခဲ့သူရိုဇာပါ့ခ်စ်ဟာခုနေသာအသက်ထင်ရှားရှိမယ်ဆိုရင်သူဟာဒီနှစ်103နှစ်ပြည့်မှာဖြစ်ပါတယ်2005ခုနှစ်ကသူကွယ်လွန်ခဲ့ပြီပဲလို့လေသူ့ရဲ့နှစ်တရာပြည့်အထိမ့်မှဖြစ်သူ့ကိုဂုဏ်ပြုတဲ့အနေနဲ့ Rosa Parks ရုပ်ပုံနဲ့အမှတ်တရတစ်စိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြေတီမြန်ခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလတ်တန်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာမှာအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင်လိပ်စာက burmese.voanews.com ဖြစ်ပါတယ်အခုတော့ဒေါခင်မျိုးသက်တင်ဆက်နေတဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်ဒီတစ်ပတ်တော့ရေးပေးဝယ်တဲ့စနစ်မှာရေးပိုက်တွေကိုအသုံးပြုရမှာကြုံရတတ်တဲ့အန်ဒီယရီအကြောင်းကိုပြောပြပေးပါပါAmerican နိုင်ငံအနောက်အလယ်ပိုင်း Michigan ပြည်နယ်ထဲမှာရှိတဲ့ Flint မြို့ကလေးမှာတောက်သုံးရေတွေခဲစိတ်တင်နေတာမို့ဒေသခံတစ်သိန်းလောက်အတွက်ရေတန့်ဘူးတွေရေစစ်နဲ့ရေတန့်ဆစ်ဆေးတဲ့ကိရိယာတွေဖြန့်ဝေဖို့အတွက် January လဆန်းမှာအမျိုးသားကာကွယ်ရေးဌာနကတပ်ဖွဲ့ဝင်80လောက်ဆေးလွတ်ပေးခဲ့ရပါတယ်။ရေပိုက်ကနေလာနေတဲ့ရေရဲ့အယောင်နဲ့အနှံ့သက်ထူးခြားတာကိုသတိထားမိကြလို့တိုင်တန်းခဲ့ပေမဲ့တာဝန်ရှိသူတွေအရေးတရမလုပ်ခဲ့တဲ့အတွက်တစ်နှစ်လောက်ကြာမှမြူကန်ခလေးငယ်တွေတွေ့တယ်ခဲစိတ်မြင့်မားနေတာတွေ့ခဲ့ရတာပါအရင်ဒီထရိုက်ကပေးဝေတဲ့ရေကိုတုံးနေရကနေ Flint မြစ်ထဲကရေကိုပြောင်းပြီးပေးဝေရကနေအခုလိုဖြစ်ပွားခဲ့တာပါခဲပိုက်ကြီးပိုက်တွေအတွက် Auto Phosphate လို့ခေါ်တဲ့ပိုက်ကိုမစားစေတဲ့ဆေးမထည့်ပဲမြစ်ရေကိုဝေမိတယ်လို့ရေထဲမှာ Coliform လို့ခေါ်တဲ့ Bacteria တွေရှိနေတာမို့ရေကိုတန့်စင်တဲ့ Chlorine တစ်မျိုးကိုထည့်ပေးရကနေဓာတ်ပြုတ်မှုတွေပိုးပြီးဖြစ်စေတာကလည်းတကြောင်လို့စစ်ဆေးတွေ့ရှိခဲ့တာပါဒီလိုရေပိုက်တွေရဲ့အန်ဒီယန်နဲ့ရေပေးဝေရမှာသတိပြုသင့်တာတွေကိုတဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးကိုမေးကြည့်ပါတယ
်ကျမအနေနဲ့အထူးပြုပြီးတော့ပြောချင်တာကတော့ခဲနဲ့ချင်းနီပေါ့နော်ဒီတဲကိုပျော်ဝင်လို့ရှိရင်လူတွေကိုအန်ဒီယန်ဖြစ်တတ်တယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်အဲ့တော့ရေပိုက်တွေရဲ့ရာသွင်းလေးကိုနည်းနည်းလေးပြောပြချင်ပါတယ်ဒီရေပိုက်တွေကိုခဲနဲ့လှုပ်တာရောမခစ်တွေကစပြီးလှုပ်တာလို့တွေ့ရပါတယ်အဲ့လိုလှုပ်ဖြစ်တာလည်းဘာကြောင့်လဲဆိုတော့ခဲနေရပျော်လဲပျော်တယ်အပြားလဲလှုပ်လို့ရတယ်ဂီဟေဆော်ပြီးပိုက်ပြုံနေလဲပြန်လှုပ်လို့ရတယ်နောက်မှတ်ကလည်းထင်းမိနဲ့တိုက်လဲလို့ရအောင်ဒီနေ့နဲ့နေတော့သူ့ကိုသုံးချလို့ကောင်းတယ်ဒီလိုသုံးဝင်တဲ့ကြောင့်မလို့လို့သုံးလာလိုက်တာ1936နှစ်ခဲပိုက်တွေသုံးလာတယ်နောက်80ပိုင်းအလယ်လောက်ပါချက်ခဲပိုက်တွေမသုံးတော့ဘူးတဲ့ဘာလို့ဖြစ်တာလဲဆိုတော့ခဲတွေကရေတွေကိုပျော်ဝင်တတ်နိုင်တယ်ဘလို့ပျော်ဝင်လာလဲဆိုလို့ရှိရင်ဥမာရေထဲကနေပြီးတော့တိုက်စားတတ်တဲ့ပါဝါရှိခဲ့တဲ့ရေထဲမှာပျော်ဝင်နေတဲ့အောက်ဆီဂျင်နောက်ပြီးတော့ pH လို့ခေါ်တဲ့ acid တတ်တွေကိုပြတဲ့ကင်းကနားကလည်းရှင်းနေလဲဆိုလို့ရှိရင်
တကယ်လို့ရေထဲမှာ acid တက်နေနဲ့များနေမှာဆိုရင
်ဟုတ်ကဲ့ပြီးတော့ဒီနေရာတွေကဒီနေရာတိုက်စားပြီးတော့အဲရေပိုက်တွေကနေပြီးတော့ခဲတွေကထွက်လာပါတယ်ကျတော့အခဲတွေကသိမြင့်သွားလို့ရှိရင်ဥပမာခလေးရောကြီးရောဒုက္ခဖြစ်တယ်ဥပမာဆိုရင်ခဲကြောင့်ကိုယ်ကာယအားဖြင့်တော့တကောင်ညာနာအားဖြင့်တကောင်ဖွံ့ဖြိုးမှုတွေမှာလည်းနှေးသွားတယ်ဆိုတာတွေ့ရတယ်စိတ်အာရုံကလည်းသိမဆူဆိုင်နိုင်ဘူးနောက်ပြီးတော့စာတင်ကြားနိုင်တဲ့အရေးချင်းတွေနှိမ့်ကျသွားတယ်ဒါတော့တစ်လုံးဖြစ်သွားတာပေါ့အ
ဲ့ဒါခဲပေါ့နော
်ဟုတ်ကဲ့ခဲ
နောက်ပိုက်တွေမှာတခြားသုံးတာခဲပြန်ကြီးပိုက်တွေကြတော့
ဒီကြီးပိုက်ကလည်းပြဿနာရှိတယ်။ပြားရှိထိတွေ့မယ်ဆိုရင်သဲတွေကြောက်ကတွေကိုထိခိုက်နိုင်တယ်
။တကယ်လို့ခဲပိုက်တို့ကြီးပိုက်တို့မသုံးမယ်။အခုဆိုရင်ပလတ်စတစ်ပိုက်တွေရတယ်ဆိုတော့ပလတ်စတစ်ပိုက်သုံးရအောင
်။ပလတ်စတစ်ပိုက်ကလည်းနေရာတကာကိုသုံးလို့မရပါဘူး
။အပူချိန်မြင့်ပေါ့။
အပူချိန်ရောနောက်ပြီးရေးအစံတက်ဒီဘလို့ရှိတယ်လဲပေါ့နော်။အမျိုးမျိုးရှိရပြီ။အခုဖြစ်တာကခဲတို့ကြီးပိုက်တွေကပိုက်တစ်ခုနဲ့မကပ်သေးဘူးလေ။ပိုက်ထက်မှပါပါလဲဆိုတော့ကဟေးဆက်ထားတဲ့နေရာရှိတယ်။နောက်ပြီးတော့အဆောက်အဦတွေမှာလည်းအသေးတက်ထားတဲ့ရေချိုးကန်တို့တိုင်ကြီးတို့ထားတဲ့အစုံဆောင်လေးလို့တော့ fixture လို့ခေါ်တယ်။အဲ့ဒါတွေကလည်းခဲတွေလည်းပျော်ထွက်တာပေါ့။အဲနောက်ပြီးတော့ခဲမရှိအောင်ဆိုပြီးတော့အခုကြီးပိုက်တွေသုံးတယ်ကြီးဝါပေါ့နော်။ကြီးဝါဆိုတော့ကြီးသွန်းနဲ့ရောလိုက်တာပေါ့နော်။အဲ့တော့ကြီးပိုက်တွေကလည်းပျော်ထွက်လာတာပေါ့နော်။ဒီမှာဆိုလို့ရှိရင်တော့တတ်မှတ်ထားတာရှိပါတယ်။အန်ရီကင်းတော့တောက်သုံးရင်ရရှိရတူ1996ခုနှစ်လောက်ထဲတတ်မှတ်ထားတယ်။အဲ့ထက်မှခဲဆိုလို့ရှိရင်လုံးဝမပါပါဘူး။ကြီးနေကြတော့တက်တမ3မီလီဂရမ်ပါလီတာအဲ့ထက်မကျော်ပါဘူးပေါ့နော်။နောက်ပြီးတော့အဲ့ဒီပြပိုက်တရားထင်တာလည်းမကသေးဘူးသူဖတ်တဲ့ငကိုနေတိုင်းလည်းဘာဝမှာရှိနေတဲ့ကြီးနေတဲ့ပိုက်ရဥပမာဆိုလို့ရှိရင်ကြီးနေမိုင်းတူတာတွေပဲဆိုကြီးနေကဒီလေးကြောက်ပါခဲကလည်းဒီတိုင်းနဲ့ရှိပါတယ
်ဆိုတော့တောက်သုံးရည်အတွက်ကိုဘယ်လိုဆန်နေများတတ်မှတ်ထားပါလဲဘယ်လိုပိုက်တွေနဲ့ပေးရမလဲဘယ်လိုပုံစံပေးရမလဲလို့တတ်မှတ်ထားပါလဲ
ပိုက်တွေကတို့ဒီမှာ EPA ဆိုတဲ့ဘာဝပုံမှန်ချင်းအကာအကွယ်ရေးအစိုးရဌာနကတော့ခဲနဲ့ကြီးပိုက်များအတွက်စီမင်းနေထားတဲ့ပိုက်တွေကထဲတွေကြီးတွေပေါက်ထွက်လာပြီဆိုပိုက်တွေဖြတ်ပြီးတော့လဲရမယ်ပေါ့နော်။နောက်ပြီးတော့လည်းပကံစီးတဲ့ဆက်တို့ပါလို့အိမ်မှာသုံးတဲ့ပိုက်ဆက်တဲ့ပစ္စည်းတွေကိုပေါ့နော်။ဘယ်လိုလုပ်ရမလဲဆိုတာသူ့အပိုင်းနဲ့သူထားထားတာရှိပါတယ်။
မြန်မာနိုင်ငံမှာရေပေးနေတဲ့စနစ်နဲ့ပတ်သက်ပြီးတော့တတိထားဆရာပါရှိပါလား
။ဗျာလေဗမာပြည်မှာကတချို့လူတွေကတော့မြို့ဝနေရေတိုင်းရပါတယ်။တချို့ကတော့ရေတွင်းနေရနေတမမလို့ရှိနေမြေအောက်ဝေးစီကနေရေယူပြီးကိုရှိတွေ့တယ်ပေါ့နော်။အဲ့ဒီခါမှာဗမာပြည်ရဲ့ပိုက်တွေကအမတန်မှဟောင်းနေပါပြီ။ကိုဝင်ဆောင်တဲ့လူပဲဖြစ်ဖြစ်ကလေးကိုအကျိုးတိုက်ကျနေနေမိခင်ပဲဖြစ်ဖြစ်တတ်နိုင်လို့ရှိရင်တော့သွေးကိုစစ်တင်ပါတယ်။သွေးထဲမှာခဲတွေဘလောက်မြများနေလဲဆိုစစ်တင်တယ်။အနည်းဆုံးတော့ကိုယ့်ရေကို H ပေါ့နော်။ရေထဲမှာဟိုက်ဒရိုဂျင်အိုင်ယွန်တွေဘလောက်ပါမလဲဆိုတော့ပြတဲ့တိုင်းတာပြောပါမယ်။ pH 14မှာအလဲက9ဆိုလို့ရှိရင်တော့ဒါရေက acid တယ်လည်းမရှိဘူးပေါ့နော်။တကယ်လို့ pH က9ကအောက်မှာဆိုလို့ရှိရင်တော့သူက acid များနေပြီလို့သိပါတယ်။တကယ်လို့9ထက်ကျေသွားလို့ရှိရင်လည်း alkali ဆိုတဲ့စားတွေဖြစ်စေတဲ့ကလည်းများတယ်။ alkali ဓာတ်ကလည်းပြင်းလို့ရှိရင်လည်းသူကလည်းတိုက်စားတတ်ပါတယ်။အဲ့တော့အနည်းဆုံးတော့ pH ကိုစမ်းသပ်တဲ့နဲ့နောက်တစ်ချက်ကလည်းကိုယ်အိမ်ထဲမှာပဲကိုပြန်ပြီးတော့ pipeline တွေကိုကြည့်ပါ။ကြည့်ရင်ညောင်းရတယ်ဥပမာ pipeline ကတစ်ခုနဲ့တစ်ခုပိုက်တွေတစ်ခုနဲ့တစ်ခုဆက်တဲ့နေရာမှာအစွန်းအထင်းတွေရှိနေသလား။နော်အစွန်းချင်းလေးရှိနေဆိုတော့တိုက်စားလာတဲ့သဘောပေါ့နော်။ရှိနေပြီဆိုလို့ရှိရင်လဲပေးပါ။နောက်ပြီးတော့ကိုယ်နဲ့ဤတဲ့နေရာရေရတဲ့နေရာမှာရောဒီဓာတုပစ္စည်းပါနေသလားပေါ့နော်။အဲ့လိုဘယ်လိုရှိတယ်လဲဆိုတာကြည့်ရမယ်။အစိုးရဌာနဆိုလည်းမေးပါ။ရေတန်ဘူးတောက်တယ်ဆိုရင်တော့ရေတန်ဘူးကုမ္ပဏီကိုမေးပါ။ဒီနှစ်ကိုဘယ်နှခါဘာလေးကိုစမ်းသပ်နေတယ်လဲ။အဲ့စမ်းသပ်တဲ့ခါမှာပြည့်တဲ့နေတဲ့အရာတွေဘာရှိတယ်လား။ဘာစံချိန်စံကျုံးနဲ့လုပ်တယ်လဲဆိုတာကိုမေးဖို့လိုပါတယ်။
ဒီတော့ကိုသုံးနေတဲ့ရေချောင်းကိုကိုယ်တိုင်သိအောင်လုပ်ဖို့လိုတာပေါ့နော်
။အဲနောက်ပြီးတော့ပိုက်တည်ဆိုရင်မေးဖို့လိုပါတယ်။ပိုက်ကဘယ်လိုပိုက်ရုံးလဲ။တတ်နိုင်လို့ရှိရင်လည်းအိမ်ဆောက်တယ်ပဲဖြစ်ဖြစ်ရေပိုက်ပြင်သမားပဲဖြစ်လို့ဆိုရင်ခဲပါတဲ့ကဟေးလည်းမသုံးပါနဲ့။ခဲလည်းမသုံးပါနဲ့။ဘာတွေသုံးတယ်လဲဆိုတာကိုသိအောင်စူးစမ်းပါမေးပါ။အဓိကကတော့ပိုက်တည်မှာတန်ကြီးတက်တာမျိုးပေါ့နော်။ပေါက်ပြဲနေတာမျိုးအဲ့ဒါကိုအဓိကရတာကရောပြောင်းသွားသလားဘယ်လိုနေတယ်လဲ။ကိုရေတွင်းရှိရဆိုလဲရေရမဲ့အရင်မြစ်ကမှာဘာဖြစ်နေတယ်လဲဆိုတာကြည့်ဖို့လိုပါတယ်။အဲနောက်ဆုံးမိအနေနဲ့ကတော့ဘာလဲဆိုရင်ကို့မှာရှိတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ပဲဖြစ်ဖြစ်ရက်ခွက်အုပ်ချုပ်တဲ့လူပဲဖြစ်ဖြစ်ချင်းသူတို့ကိုသွားပါနောက်ပြီးတော့ရက်ခွက်ထမ်းမှလူရဲ့ရှိတဲ့အားလုံးကိုလည်းစုပြီးတော့တိုင်ပင်ရဒီရေးကိုတော့အထက်ကိုတင်ပြမယ်ဆိုတော့တင်ပြပါပြီးတော့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့လူတွေကိုလည်းဆက်သွယ်ပါသိကြတာလည်းရှိလို့ရှိရင်ပြောစေချင်ပါတယ်။
တဘာဝဝင်းချင်အင်ဂျင်နီယာဒေါ်ဤကြီးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်ဒေါက်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်အစီအစဉ်တွေကိုအင်တာနက်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်လိပ်စာကတော့ VOA Burmese Fun page ဖြစ်ပါတယ
် American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာ February လအတွင်း California မှာ American ပြည်တော်စုနဲ့ Laos နိုင်ငံတို့ပ
ူးပေါင်းပြီးတော့ကျင်းပမယ်အမေရိကန်အာဆီယံဆန်ဒီလန်ထိပ်သီးညီလာခံအတွက်ပြင်ဆင်မှုတွေပြုလုပ်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာလာအိုနိုင်ငံဝန်ကြီးချုပ်တောင်ဆင်တမဘုံနဲ့တွေ့ဆုံပြီးတော့ဆွေးနွေးညှိနှိုင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံခေါင်းဆောင်တွေကြားမကြုံစဖူးထူးထူးကဲကဲပထမဦးဆုံးတွေ့ဆုံတဲ့တွေ့ဆုံပွဲကနေအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတို့ကြား2009ခုနှစ်ကလေးကရရှိထားတဲ့ဆက်ဆံရေးတွေပုံမိုးပြီးတော့ခိုင်မြဲစေအောင်တည်ဆောက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာလူခွေရင်းနဲ့အခြေခံလွတ်လပ်ခွင့်တွေပေါ်အလေးထားမှုတွေကိုဂရုတစိုက်တင်ပြခဲ့တယ်လို့လာအိုနိုင်ငံအတွင်းမှာပျောက်ဆုံးနေတဲ့အမေရိကန်နိုင်ငံသားအမှုတန်းတွေရှာဖွေရေးနဲ့အင်ဒိုချိုင်းနာဒေသအတွင်းမှာဖြစ်ပွားခဲ့တဲ့စစ်ပွဲအရေးအပါဝင်ကာလကြာရှည်ပူးပေါင်းဆောင်ရွက်ခဲ့တဲ့ကိစ္စရပ်တွေအတွက်ကျေးဇူးတင်ရှိတဲ့အကြောင်းဝန်ကြီးချုပ်တောင်းဆင်ကိုပြောကြားခဲ့ပါတယ်။ဝန်ကြီးကယ်ရီဟာလာအိုနိုင်ငံဒုတိယဝန်ကြီးချုပ်ဖြစ်တဲ့ဒေါက်တာတောင်းလုံးစစ်ဆောင်လစ်နဲ့နိုင်ငံသားရေးဝန်ကြီးဌာနမှာတွေ့ဆုံပြီးတော့အခုနှစ်အာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့နိုင်ငံသားအရေးကိစ္စတွေအများပြားကိုကြေကြေပြန့်ပြန့်ဆွေးနွေးညှိနှိုင်းပြောဆိုခဲ့ကြပါတယ်။သူတို့ဟာကျန်းမာရေးစောင့်ရှောက်မှုပရိကိစ္စအာဟာရဓာတ်ပြည့်ဝမှုရှိစေရေးပညာရေးတရားစီရင်ရေးပြည်ပင်ပြောင်းလဲမှုတဘာဝပတ်ဝန်းကျင်ကာကွယ်ရေးအင်ဒိုချိုင်းနာစစ်အတွင်းမှာမပေါက်ကွဲပဲနဲ့ကြန့်ရှိနေသေးတဲ့ပေါက်ကွဲပစ္စည်းတွေကိစ္စအစတာတွေကိုအမေရိကန်ပြည်ထောင်စုနဲ့လာအိုနိုင်ငံတို့ကြားအထူးတကွပူးတွဲလှုပ်ဆောင်နိုင်တာတွေကိုဆွေးနွေးခဲ့ကြပါတယ်။လာအိုနိုင်ငံတော်အဟာရဓာတ်ပြည့်စည်ရေးအတွက်ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုရဲ့တန်တိထံချမှတ်ထားမှုကိုလည်းမီးမောင်းထိုးပြောဆိုခဲ့တယ်လို့များမကြသေးခင်ကကြေညာခဲ့တဲ့အဟာရဓာတ်နဲ့သက်ဆိုင်တဲ့သုတေသနဌာန VNJ မြို့မှာတည်ထောင်ရေးအစရှိတာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။တရားဝင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဝန်ကြီးကယ်ရီဟာလာအိုနိုင်ငံရဲ့ရာဇဝင်နဲ့ယဉ်ကျေးမှုမွေနှစ်တွေကိုလေ့လာဖို့အတွက်ဖရတ်တက်ဘလောမ်ကိုတွားရောက်ခဲ့ပါတယ်။ဝန်ကြီးကယ်ရီဟာအခုနှစ်တွင်လာအိုနိုင်ငံကိုတွားရောက်လေပတ်မဲ့အမေရိကန်ထိပ်တန်းဧည့်သည်တွေကပထမအဆုံးတွားရောက်ခဲ့သူလည်းဖြစ်ပါတယ်။တမရဘရက်အိုဘားမားဟာလည်းစက်တင်ဘာလကျရင်လာအိုနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။အခုလိုပြုလုပ်တဲ့တမန်ဝင်ခီးစဉ်တွေဟာအမေရိကန်ပြည်ထောင်စုနဲ့လာအိုနိုင်ငံတို့ကြားဘလောက်ယဉ်နီးခင်မင်မှုရှိတယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီမို့မက်နနာချန်ကပြောပြမှာပ
ါ။ Syria နိုင်ငံမှာပြည်ခတ်ရဲ့ဆဲရီတပတ်အတွင်းလုံနိုင်အောင်ဖိအားပေးဖို့သဘောတူညီချက်တရက်ကိုကမ္ဘာခေါင်းဆောင်တွေကြေညာလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲဒီသဘောတူညီချက်ပေါ်စိန်ခေါ်အကဲဆက်မှုတွေလည်းပေါ်ပေါက်လာပါတယ်။ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကအစိုးရတပ်တွေအနေနဲ့တနိုင်ငံလုံးကိုပြန်လည်သိမ်းပိုက်နိုင်ဖို့စီစဉ်နေတဲ့အကြောင်းတောက်ကြံနေကဖော်ပြလိုက်တဲ့ AFP သတင်းဌာနနဲ့မေးမြန်းခန်းအတွင်ပြောကြားချက်ကြောင့်9နှစ်နီးပါးကြာပဋိပက္ခတွေအဆုံးသတ်နိုင်ရေးသက်ဆိုင်သူတွေရဲ့ဂတိပြုပြောဆိုချက်တွေပေါ်တန်တရားတွေလည်းထွက်ပေါ်လာပါတယ်။နေမျိုးတွေအားလုံးကိုပြန်လည်သိမ်းယူနိုင်ဖို့အချိန်ကြာကြီးယူရလိမ့်မယ်လို့လည်းဆီးရီးယားသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ခရီးရန်ဘာသာမှာနောက်တိုင်းနဲ့အရှေ့တိုင်းဂိုင်းနှစ်ခုကြားနှစ်ပေါင်း1000ကျော်ကွဲပြဲနေမှုကိုပြန်လည်သိမြတ်ရေးအားထုတ်မှုတစ်ရက်အနေနဲ့ပုံရံမင်းကြီး Francis နဲ့ Russia Orthodox ခရီးရန်ဂိုင်းအကြီးအကဲတို့ဟာပထမဦးဆုံးအကြိမ်ဖြစ်တောက်ကြာနေ့ကတွေ့ဆုံခဲ့ကြပါတယ်။ဆေးကာလနောက်ပိုင်းဥရောပမှာကြီးမားဆုံးစစ်ရင်အားတည်ဆောက်ဖို့အစီအစဉ်တွေကို American နဲ့အနောက်အုပ်စုစစ်မဟာမိတ်နိုင်ငံတွေကကြေညာခဲ့ပြီးတဲ့နောက်လုံခြုံရေးညီလာခံကျင်းပနေတဲ့ Germany နိုင်ငံ Munich မြို့မှာရုရှားနိုင်ငံသားရေးဝန်ကြီးစာကီးလက်ဖရွန်နဲ့မြောက်အတ္တလန်တိတ်စစ်ဆာကျောက်အဖွဲ့နေတို့အကြီးအကဲဂျင်းစ်စတော်တန်ဘတ်တို့တောက်ကြနေကတီးတန့်တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုအတွင်းရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရွန်ကရုရှားနိုင်ငံရဲ့နေဆက်တွေမှာအနောက်ဆီးရီးယားမဟာမိတ်နိုင်ငံတွေရဲ့စစ်ရင်အားတိုးချဲ့မဲ့အစီအစဉ်ပေါ်စိုးရိမ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ရုရှားဒုနိုင်ငံသားရေးဝန်ကြီး LSC Mashkov ရဲ့အတည်ပြုချက်ကိုရုရှားနိုင်ငံပိုင်း TASS သတင်းဌာနကကိုးကားဖော်ပြခဲ့ပါတယ်။
မန္တနာချမ်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါရရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လဲသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.